မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာအရင်ဆုံးတင်ပြခြင်းတဲ့စာကတော့ CDM ចောင်းသားတယောက်ရဲ့ရင်ဖွင့်စာပါ RFA ရေကျွန်တော်ကတော့အာနာသိန်းချင်းကစပြီးတော့ CDM ဝင်ထားတဲ့ចောင်းသားတယောက်ပါဒီ CDM ဆိုတာကတော့ Civil Disobedience Movement ဆိုတဲ့အကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှုကိုဆိုလိုတာပါရှင်အာနာသိန်းပြည်ချင်းကစလို့ကျွန်တော်ရဲ့ရည်မှန်းချက်တွေမေ့မိန်သွားရပါတယ်မိသားစုစည်းဝေးရေးကအစအရာရာလဲအဆင်မပြေပါဘူးအခုတော့ကျွန်တော်ပြပကိုထွက်ပြီးတော့အလုတ်လုတ်ရင်းနဲ့ကြောင်းတက်ဖို့ဘာသာစကားတစ်ခုကိုသင်နေပါဗျ။ပြပပညာတော်သင်စုတွေရှောက်ချင်ပေမဲ့လဲတက္ကသိုလ်ဝင်ခွင့်အောင်လက်မှတ်ကအရေးကြီးလိုအပ်နေပါတဲ့။ဒီအောင်လက်မှတ်ကပညာအရေးအချင်းထက်ပိုပြီးတော့အရေးကြီးနေလို့ပါတဲ့။ကျွန်တော် NUG အစိုးရကဖွင့်တဲ့ကျောင်းမှာတက်ပြီးတော့ရတဲ့အောင်လက်မှတ်ကလည်းဒီနေရာမှာသုံးလို့အဆင်မပြေဖြစ်နေပါတဲ့။တချို့ကတော့လိုအပ်တဲ့အောင်လက်မှတ်ရဖို့စစ်ကောင်စီကဖွင့်တဲ့ကျောင်းတွေမှာပြန်ပြီးတော့တက်နေကြပါဗျ။ကျွန်တော်ကတော့စစ်ကောင်စီကျောင်းတွေကိုတက်ချင်စိတ်မရှိပါဘူး။ဒါပေမဲ့ကျွန်တော်ရဲ့ရည်မှန်းချက်ကိုရှေ့ဆက်ဖို့ရာလိုအပ်နေတာကလည်းစစ်ကောင်စီကျောင်းကအောက်လက်မှတ်တစ်ခုဖြစ်နေပြန်ပါတယ်။ကျွန်တော်အခုဘေးကျန်နန်ကျန်နဲ့ဝေခွဲမရဖြစ်ပြီးတော့မွန်းကျန်နေလို့ RFA ကိုရင်ဖွင့်လိုက်ရပါတယ်။မြန်မာပြည်ကြီးအမြန်ဆုံးငြိမ်းချမ်းဖို့နဲ့လူငယ်တွေလူရပန်းတိုင်ကိုရှောက်လန်းနိုင်မယ့်နေ့အမြန်ဆုံးရောက်ရှိလာဖို့ RFA ရဲ့ပေးစာပြန်စာအစီအစဉ်ကနေဆုတောင်းလိုက်ရပါတယ်။လုံခြုံမှုမရှိတဲ့အခြေအနေမှာနေနေရတာဖြစ်တဲ့အတွက်ကျွန်တော်နာမည်ကိုတော့မဖော်ပြဖို့တောင်းဆိုခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ထိုင်းရောက် RFA ပရိသတ်တဦးရဲ့ပေးစာကိုတင်ပြကြပါမယ်။ကျွန်တော်ကရေဒီယိုခေတ်ကလေးကအားပေးခဲ့ရတဲ့ RFA ရဲ့အမာခံပရိသတ်ပါ။အခုထိုင်းမှာအလုပ်လုပ်နေပါဗျ။ထိုင်းမှာကလက်ရှိအစိုးရအပြောင်းအလဲဖြစ်တဲ့အချိန်ဒီ MOU 4နှစ်ပြည့်5နှစ်ပြည့်6နှစ်ပြည့်တဲ့သူတွေရဲ့နောက်ဒီထိုင်းနိုင်ငံမှာနေထိုင်ခွင့်အလုပ်လုပ်ခွင့်စာရွက်စာတမ်းအထောက်အထားတွေကုန်တဲ့သူတွေကအများအပြားရှိနေပါဗျ။အစိုးရအပြောင်းအလဲဖြစ်ချိန်ကိုအခွင့်ကောင်းယူပြီးတော့ကိုမြန်မာနိုင်ငံသားအချင်းချင်းပွဲစားအယောင်ဆောင်တွေလိန်တာကိုလည်းခံရပါတယ်တဲ့အလိန်ခံရတဲ့သူတွေလည်းတစ်နှစ်ထက်တစ်နှစ်ပိုပိုပြီးတော့များလာပါတယ်အလိန်ခံရလို့ဒုက္ခရောက်နေတဲ့သူတွေလည်းအများအပြားရှိနေပါတယ်အလို့သမားတွေဆက်ပြီးတော့အလိန်မခံရအောင်ပွဲစားတွေကိုလွယ်လွယ်နဲ့မယုံကြဖို့တတိပေးတဲ့အနေနဲ့ကြေညာပေးစီခြင်းပါတယ်ဒုက္ခရောက်နေတာတွေနေ့စဉ်နေ့တိုင်းမြင်နေကြနေရတော့စိတ်မချမ်းသာလို့ RFA ကိုအခုညီတောင်းရတာပါဆိုပြီးတော့ပြောပို့လာတာပါရှင်
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါမယ်ခင်ဗျာ
အခုတစ်ခါတော့ Bangladesh ဒုက္ခသည်စခန်းက Rohingya ဒုက္ခသည်တယောက်ရဲ့ပေးစာကိုတင်ပြကြပါမယ်ကျွန်တော်တို့ဟာ Bangladesh နိုင်ငံမှာဒုက္ခသည်ဘဝနဲ့6နှစ်အထိဖြစ်နေပါပြီ NRD အစိုးရလက်ထက်ကနေစပြီးတော့အခုဒီစစ်ကောင်စီလက်ထက်အထိမြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့ပြောနေပေမဲ့လက်ခံဖို့စံထားမရှိတာကိုတွေ့နေရပါတယ်။ဘာကြောင့်လဲဆိုတော့ပြန်လက်ခံဖို့အတွက်ကိုမြန်မာအစိုးရက1982ခုနှစ်မြန်မာနိုင်ငံသားဥပဒေအရလက်ခံမယ်ဆိုတာကြောင့်ပါ။ဒါကြောင့်ဒီ1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုဖယ်ရှားပြီးတော့ရိုဟင်ဂျာတွေကိုတခြားတိုင်းရင်းသားတွေလိုပဲဒန်းတူအခွင့်အရေးပေးမယ်ဆိုရင်စကမ်းတွေချပြီးတော့လက်ခံဖို့မလိုပါဘူး။ကိုယ်သဘောစံထားနဲ့ကိုယ်တိုင်ဝင်ရောက်လာကြမှာပါ။ဒီအကြောင်းကိုနိုင်ငံတကာနဲ့တခြားအဖွဲ့အစည်းတွေကသိရှိစေဖို့ RFA ကနေတဆင့်တင်ပြလိုက်ရပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုဆက်ပြီးတော့ဘကိုးဘက်ကပေးပို့လာတဲ့အကြောင်းကိုတင်ပြပါမယ်။ဒီဘကိုးတိုင်းကြောက်တကားမြို့နယ်မှာယူနီဖောင်းမပါဘဲနဲ့စိုင်းကယ်တွေကိုပစ်ချက်ရှာဖမ်းနေလို့ပါဆိုပြီးတော့ပြောပြလာတာပါ။ယူနီဖောင်းတွေမဝတ်ထားဘဲနဲ့ဒီ Pro Box ကားတစ်စီးနဲ့ကြိုက်တဲ့နေရာမှာဂိတ်ထိုးပြီးတော့ဖမ်းတာပါတဲ့။ License မပါရင်စိုင်းကယ်ကိုသိမ်းပြီးတော့လူကိုလည်းဖမ်းသွားပါတယ်တဲ့။လူကတော့3လအချုပ်ကြပါတယ်တဲ့။ license ရှိတဲ့သူကိုကြတော့အမျိုးမျိုးအပြစ်ရှာပြီးတော့ပတ်စံတောင်းပါတယ်။သူတို့မှာကလက်နက်တွေလည်းပါပါတယ်။စိုင်းကယ်၄-၅စီးလောက်ဖမ်းပြီးရင်အဲ့ဒီနေရာကနေထွက်ပြီးတော့နောက်တနေရာမှာသွားဖမ်းပါတယ်တဲ့။တရားရုံးရဲစခန်းနဲ့စစ်ကောင်စီတပ်ပေါင်းပြီးတော့လုပ်နေတာပါ။ကျွန်တော်တို့ကတောသူတောင်သားတွေဆိုတော့ဖမ်းတာစီးတာကြောက်ကြတော့ပတ်စံပေးလိုက်ရပါတယ်။ဒီအကြောင်းလေးတင်ပြပေးပါဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။